Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ9ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျွန်မစုမမရှင်
ကျမရေးသနာကြပါအမေရိကန်နဲ့တရုတ်နိုင်ငံကြားမှာတိတ်ကောင်းတဲ့ကုန်သွယ်ရေးသဘောတူညီမှုမရရင်တော့ဒီကုန်သွယ်ရေးသဘောတူညီမှုကိုသူလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့အမေရိကန်သမ္မတကမနေ့ကပဲပြောသွားပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကလူမျိုးရေးပြည်ပကားတွေကြောင့်တစ်ဖက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုကူညီဖို့အတွက်ကမ္ဘာ့ဘဏ်ကဒေါ်လာ165သန်းပေးဖို့သဘောတူလိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရပါမယ်မဆုမွန်ရေ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းသားနဲ့ကိုင်တက်အေအေနဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ဘေးသင့်ဘေးလွတ်ရာကိုထွက်ပြေးနေရတဲ့စစ်ဘေးသင့်ပြည်သူက1000ကျော်သွားပြီဖြစ်ပါတယ်သူတို့အတွက်အဓိကဘာတွေအရေးတကြီးလိုအပ်နေပါသလဲ
လူအခြေကတော့အတိကတော့စာနေခါဖြစ်မယ်နောက်တစ်ခါလူတာကတော့မြောက်မျိုးနေကလူပြီးတော့ကျင်းနေမျိုးနေမှာသခင်တွေကယာယီပြေးလေးနေနေတာဖြစ်တယ်သူတို့ကငါပြေချဖို့ပဲလေတာလပဲမှုအခ
ါနေထိုင်စားတောက်ရေးနဲ့အရေးပေါ်လိုအပ်ချက်တွေအကြောင်းကိုကူညီကယ်ဆယ်ပေးနေတဲ့ကိုစောစောထုံပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ဆက်ဆံရေးခိုင်မာနေဆဲဖြစ်ကြောင်းပြောဆိုလိုက်တဲ့အကြောင်းအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့လာပေါင်း20လောက်လူသေးပေမဲ့လို့သမ္မတဒေါ်နယ်ထရန့်ကတော့မဲဆွယ်စည်းရုံးမှုတွေကိုစတင်လှုပ်ဆောင်နေပြီဆိုတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တဲရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နဲ့တရုတ်နိုင်ငံကြားမှာတိတ်ကောင်းတဲ့ကုန်သွယ်ရေးသဘောတူညီမှုမရဘူးဆိုရင်တော့ဒီကုန်သွယ်ရေးသဘောတူညီမှုကိုသူလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲပြောသွားပါတယ်အမေရိကန်ပြည်အောင်စုအလဘာမာပြည်နယ်မှာလေစင်နှမောင်းဝင်ရောက်တိုက်ခတ်သွားလို့ဆူဆူရွရွဆုံးရှုံးထိခိုက်မှုတွေဖြစ်တဲ့နေရာစီသွားမကြည့်ခင်တောက်ကြနေမှာပဲပြောသွားတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံတို့အကြားမှာကုန်သွယ်ရေးခွန်စည်းချက်မှုနဲ့ပတ်သက်လို့မနစ်ခရဲကပြဿနာတက်နေတာပါ။နှစ်နိုင်ငံသမ္မတနှစ်ဦးကြားထိပ်သီးဆွေးနွေးပွဲတစ်ခုကိုတော့ဒီနှစ်ပိုင်းမှာဖလော်ရီဒါနိုင်ငံမှာဖလော်ရီဒါပြည်နယ်မှာကျင်းပဖို့ကိုအင်ဂျီရောကစီစဉ်နေပါတယ်။အခုလိုမျိုးနှစ်နိုင်ငံကြားဖြစ်နေတဲ့ကုန်သွယ်ရေးပြည်ပခါကြောင့်တရုတ်စီးပွားရေးဖွံ့ဖြိုးမှုမှာထိခိုက်မှုတွေတွေ့လာနေရပါပြီ။တရုတ်ကုန်သွင်းကုန်ထုတ်ကုန်ပမာဏဖေဖော်ဝါရီလမှာမှန်းထားတာထက်ပိုပြီးကျဆင်းခဲ့တဲ့အကြောင်းတရုတ်အကောက်ခွန်ဌာနကထုတ်ပြန်တဲ့စီးရင်စရာတွေရသိရပါတယ်။ပြီးတော့မြန်မာနိုင်ငံပြီးတော့အမေရိကန်နိုင်ငံပေါ်မှာတရုတ်ရဲ့ကုန်သွယ်ရေးပုံငွေပမာဏကလည်းဇန်နဝါရီလမှာဒေါ်လာ 28.3 ဘီလီယံရှိထားပေမဲ့ဖေဖော်ဝါရီလမှာတော့တဝက်နီးပါးကျသွားပြီးတော့ဒေါ်လာ 14.9 ဘီလီယံထိပဲရှိပါတော့တယ်။တရုတ်ပို့ကုန်ကလည်းမနစ်ကဒီချိန်နဲ့နှိုင်းမယ်ဆိုရင်တော့ 20.9 ရာခိုင်နှုန်းကျသွားတာပါ။တွင်းကုန်ကတော့ 5.2 ရာခိုင်နှုန်းကျပါတယ်။ဒါရီယာခံမှန်းထားတာထက်ပိုပြီးတော့အများကြီးကျဆင်းတာဖြစ်ပါတယ်။ပြီးတော့2018နောက်ဆုံး3လပတ်မှာတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းက 6.4 ရာခိုင်နှုန်းကိုကျသွားလို့တရုတ်စီးပွားရေးအခက်ကြုံနေရပြီဆိုတာတွေ့ရပါတယ်ရှင်
။ American ပြည်ထောင်စုတရားသူကြီးကသမ္မတ Trump ရဲ့ရွေးကောက်ပွဲမှာဆွေးစည်းရေးမှု Hong Paul Manafort ကို1049လချမှတ်လိုက်တာလိုက်တဲ့ပြည်ထောင်ဟာတိတ်ကိုသိငယ်လုံးတယ်လို့ဝေဖန်သူတွေကပြစ်တင်ရှုတ်ချလိုက်ပါတယ်အခုလို့ပြစ်တင်ကိုရှော့ရှော့ပေါပေါချလိုက်တဲ့အတွက်အမေရိကန်ရဲ့ပြည်မှုဆိုင်ရာတရားရေးစနစ်အတွင်းမှာလူမျိုးရေးနဲ့လူတန်းစားကွာဟမှုနဲ့ပတ်သက်ပြီးတော့အခြေတည်အငင်းပွားနေကြတာတွေကိုလည်းတဖန်ပြန်ပြီးတော့ဖြစ်လာစေခဲ့ပါတယ်အမေရိကန်ခံရတရားသူကြီး T.S. Ellis ကမစ္စတာ Manafort ကိုပြီးခဲ့တဲ့ကြာသပတေးနေ့က1049လချမှတ်ခဲ့တာဖြစ်ပါတယ်ယူကရိန်းနိုင်ငံရေးသမားတွေအတွက်အလုံးလုံးပေးနေစဉ်မှာဒေါ်လာသမောင်းများစွာပါဝင်တဲ့ဘဏ်နဲ့အခွန်ငွေကြီးဆိုင်ရာလိန်လယ်မှုရှင်းမှုနဲ့အပြစ်ရှိတယ်ဆိုပြီးတော့တမန်ထရမ့်ရဲ့ရွေးကောက်ပွဲမှာဆက်စီယုံရင်မှုဟောင်းမန်နဖော့ကိုအခုလိုပြစ်ဒဏ်ချမှတ်လိုက်တာပါဒီလိုပြစ်ဒဏ်နေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုတရားရုံးကပြစ်ဒဏ်ချမှတ်ဖို့လမ်းညွှန်ချက်အရ1019နှစ်ခွဲကနေ24နှစ်ခွဲထိချမှတ်ဖို့အကြံပြုထားတာဖြစ်ပါတယ်ဒါကြောင့်ဒီပြစ်ဒဏ်ကအဲ့ဒီလမ်းညွှန်ချက်ထက်ကိုအများကြီးယုံနေနေတာဖြစ်ပါတယ်ဒါမဲ့လည်းတရားသူကြီးအဲလစ်ကတော့တခြားချက်တွေကိုစဉ်းစားလိုက်တဲ့အခါမှာအဲ့ဒီပြစ်ဒဏ်လမ်းညွှန်ချက်ကတိတ်ကိုများလွန်းတယ်ဆိုပြီးတော့ပြောပါရခင်ဗျာ
အမေရိကန်ပြည်အောင်စုဟာအော်စတြေးလျဂျပန်အိန္ဒိယတို့နဲ့တန်တမာရေးပုံမှန်ဆွေးနွေးမှုတွေအမြဲလုပ်နေပြီးတော့အင်ဒိုပစိဖစ်ဒေသအတွက်ပူးပေါင်းဆောင်ရွက်မှုတွေရှိနေပါတယ်လို့အမေရိကန်စစ်ဘက်ဆိုင်ရာအရာရှိတူကပြောကြားထားပါတယ်။ဒီလေးနိုင်ငံရဲ့လုံခြုံရေးအတွက်ဖွဲ့ထားတဲ့အဖွဲ့ဟာတိတ်ပြီးတော့စနစ်တကျမရှိလာပဲနဲ့ဒီဖွဲ့ကိုဖျက်သိမ်းပြီလို့အမေရိကန်အင်ဒိုပစိဖစ်ကုကဲရေးဌာနအကြီးအကဲရေးတဲ့ဗိုလ်ချုပ်ကြီးပေါ်ဒီဗစ်ဇင်က ကြာသပတင်းဒီမှာအစင်ကူမှာပြောလိုက်ပြီးတဲ့နောက်အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူဒူဘိုမူဂျီဒေးဗ်အစ်စပန်ကတောက်ချာနေကပြီးပြန်ပြီးတော့ရှင်းလင်းသွားတာဖြစ်ပါတယ်။တကယ်တမ်းရေတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဆင်ပြောတာကလေးနိုင်ငံရဲ့စစ်ပိုင်းဆိုင်ရာအရာရှိတွေပုံမှန်လုပ်နေကြအစည်းအဝေးကိုရည်ညွှန်းတာဖြစ်ပြီးတော့ဒီလေးနိုင်ငံကြားတန်တမာရေးနှင်းနှောဖလှယ်မှုတွေကိုပြောတာမဟုတ်ပါဘူးလို့ပန်တဂွန်ပြောခွင့်ရသူကပြန်ပြီးရှင်းတာပါ။2019ခုနှစ်ကဒီအဲ့နောက်ပိုင်းမှာစပြီးတော့ကြည့်မယ်ဆိုရင်တော့ဒီအဖွဲ့ရဲ့တန်တမာရေးဆိုင်ရာအစည်းအဝေး၃ကြိမ်ကျင်းပပြီးဖြစ်ပြီးတော့ရှေ့လည်းဆက်ပြီးတော့လှုပ်သွားမှာပါလို့လည်းပြောပါတယ်။2004ခုနှစ်မှာအိန္ဒိယသမုဒ္ဒရာဆူနာမီရေလိုင်းကပ်ဘေးဆိုးကြုံခဲ့ရတဲ့အခါမှာလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပေးဖို့အတွက်အဲ့ဒီလေးနိုင်ငံပေါင်းစည်းလှုပ်ဆောင်ခဲ့ကြတာပါ။အဲ့ဒီအချိန်နဲ့မှာတော့နောက်၃နှစ်နေပါကြာရင်လေးနိုင်ငံထပ်ပြီးတော့တွေ့ဆုံဖို့လေးနိုင်ငံလုံးကြုံရေးဆွေးနွေးပွဲပြုလုပ်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေစပြီးတော့အကြံပြုသွားတာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့သမ္မတဂရောမလနီယာထရမ့်တို့ဟာအခုသတင်းမှတ်စောပိုင်းကအင်အားပြည့်လေးစနစ်မောင်းတံကြောင့်လူ23ယောက်သေဆုံးပြီးအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့တဲ့အာလဘားမားပြည်နယ်ဘိုရဂတ်မြို့ကိုမနေ့တောက်ကြနေ့မှာတွားရောက်ကြည့်ရှုခဲ့ပါတယ်။သမ္မတထရမ့်ဟာဘိုရဂတ်မြို့ကိုမရောက်ခင်အဲ့ဒီဒေသကိုလေရင်ပေါ်ကနေအရင်ကြည့်ရှုခဲ့တာပါ။သမ္မတထရမ့်ကတော့အပျက်စီးတွေကတကယ်ကိုမယုံနိုင်လောက်အောင်ဖြစ်ကြောင်းနဲ့အခုညီတွေကိုစောစောပေးနိုင်ခဲ့တဲ့အတွက်လူတော်များကိုလည်းကူညီနိုင်ခဲ့တယ်လို့ပြောပါတယ်။သမ္မတထရမ့်နဲ့သမ္မတဂရောတို့ဟာလေစင်မောင်းတန်ခံရတဲ့မိသားစုဝင်တွေမုန်တိုင်းကနေလွတ်မြောက်ခဲ့သူတွေလိုအပ်ပြီးကူညီတဲ့သူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီအင်အားမြင့်လေစင်မောင်းဟာအေရီယာတမိုင်လောက်အခြေကိုဝင်ရောက်တိုက်ခတ်သွားခဲ့တာဖြစ်ပါတယ်။ဒါပြင်သမ္မတနဲ့သမ္မတဂရောတို့ဟာProvidence Baptist ဖျားကြောင်းမှာဖွင့်လှစ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းကိုလည်းတွားရောက်ခဲ့ပြီးတော့အာနာပိုင်ဒီတခြားကယ်ဆယ်ရေးအဖွဲ့တွေအမိမြင့်လုံခြုံရေးဝန်ကြီးကတ်စတန်နီလ်ဆင်တို့ကိုလည်းကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အဲ့နောက်တော့သမ္မတထရမ့်ဟာလေစင်မောင်းတွင်တည်ဆုံသွားတဲ့သူတွေအတွက်ငြိမ်သက်စွာနဲ့ဝတ်ပြုဆုတောင်းခဲ့ပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကလူမျိုးရေးပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးတော့ခိုလုံကြတဲ့ရိုဟင်ဂျာတွေကိုကူညီဖို့ကမ္ဘာဘဏ်ကဒေါ်လာ165တန်ပေးဖို့သဘောတူလိုက်ပါတယ်။သဘောဝကဘေးဆိုးတွေရဲ့ဒဏ်ကိုကင်တွယ်ဖြည့်ရှင်းဖို့နဲ့လူမှုရေးရာပြန်လည်ထူထောင်ရေးတွေအခြေခံဝန်ဆောင်မှုလိုအပ်ချက်တွေကိုသုံးစွဲဖို့ဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုစုစုပေါင်းဒေါ်လာတန်900လောက်ပေးမယ်လို့2018ဇွန်လမှာကမ္ဘာဘဏ်ကကတိပြုခဲ့တဲ့ငွေတွေကအခုကတတိယအထုပ်ပေးတာပါ။အစောပိုင်းကတော့ကျန်းမာရေးနဲ့ပညာရေးအတွက်ဒေါ်လာ85သန်းကမ္ဘာဘဏ်ကပေးခဲ့ပါတယ်။အခုပေးရတဲ့အကူအညီတွေနဲ့အခြေခံအဆောက်အုံဆောက်လုပ်ပြင်ဆင်ရေးလူမှုအတိုင်းဝိုင်းတွင်ခန္ဓာရေးစွမ်းအားမြင့်မားရေးကြားမခွဲခြားပြီးတော့ဖြစ်ပွားတဲ့အကျဉ်းဖက်မှုဒါစီရေးဒါရီအပြင်ဒုက္ခသည်စခန်းတွေအတွက်ရေပေးဝယ်မှုစနစ်တစ်ခုတည်ဆောက်ပြီးတော့မိုးရေခံယူသုံးစွဲဖို့ပိုင်လိုင်းတွေတပ်ဆင်ပြီးရေပေးဝယ်ဖို့နဲ့မိန်လာနဲ့အညစ်အကြေးစွန့်စနစ်ကိုကောင်းမွန်အောင်လုပ်ဆောင်မှုတွေလည်းပါဝင်ပါတယ်။ဆိုင်ကလုန်းမုန်တိုင်းဒဏ်ခံရနိုင်တဲ့အဆောက်အုံတွေလမ်းတွေတိဆောက်ဖို့လည်းလုပ်ကြမှာပါ။အခုရိုဟင်ဂျာဒုက္ခသည်တွေခိုလုံနေတဲ့ Cox's Bazar ဒေသဟာရာသီဥတုဒဏ်ခံရတဲ့နေရာဖြစ်ပြီးတော့အဲ့မှာဒုက္ခသည်တွေကအဆမတန်ကြက်တောက်ပြီးတော့နေနေကြရတယ်လို့ကမ္ဘာဘဏ်ကပြောကြားသွားပါတယ်ရှင်
။ပါကစ္စတန်နိုင်ငံကနေလှုပ်ရှားနေတဲ့အကြမ်းဖက်အဖွဲ့တွေကိုနှိမ့်နှင်းဖို့အတွက်ပါကစ္စတန်စိုးရအနေနဲ့ခိုင်မာတဲ့ခြေလှမ်းတွေကိုလှမ်းဖို့အိန္ဒိယနိုင်ငံကတောင်းဆိုလိုက်ပါတယ်။အချိန်ထဲမှာပဲနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ဒီပြိုင်မဲ့နိုင်ငံကြားတင်းမာမှုတွေလျှော့ချတဲ့အနေနဲ့အိန္ဒိယတမ်မတ်ကိုပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုပြန်လည်လိုက်ပြီးဖြစ်ပါတယ်။အိန္ဒိယပိုင်ကက်ရှမီးယားနယ်ထဲမှာအိန္ဒိယပြည်သူစစ်ရင်နှန်းကိုအသေးခံဘုံခွဲသူတွေကတိုက်ခိုက်ပြီးတဲ့နောက်နိုင်ငံကြားတင်းမာမှုတွေဖြစ်ပေါ်ခဲ့ပြီးတော့နိုင်ငံစလုံးကလည်းသူတို့ရဲ့တမ်မတ်တွေကိုနိုင်ငံကိုပြန်လည်ခေါ်ခဲ့ကြတာဖြစ်ပြီးပါကစ္စတန်ကတော့အိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်တမ်မတ်ကိုအခုသတင်းမှတ်စောပိုင်းကအိန္ဒိယနိုင်ငံကိုပြန်ပြီးတော့ဆေးလွတ်ခဲ့ပါတယ်။ဒီအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်အိန္ဒိယစစ်သား40လောက်လည်းသေဆုံးသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာပါကစ္စတန်ခြေစိုက်ဂျိုင်းအီမိုဟာမက်စစ်သူကြောင့်ဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့အိန္ဒိယနိုင်ငံကအပြစ်တင်လိုက်ပြီးတော့လက်တုံ့ပြန်တဲ့အနေနဲ့ပါကစ္စတန်နိုင်ငံထဲကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ပါကစ္စတန်ဘက်ကအခုသတင်းမှတ်အတွင်းတရားမဝင်အဖွဲ့အစည်းတွေနဲ့ပိုင်ဆိုင်တဲ့ဖျားဘာသာရေးကြောင်းတွေပလီတွေစေယုံတွေကိုနှိမ်နှင်းခဲ့ပြီးတော့လူသားစုနဲ့ချီဖမ်းဆီးတာဖမ်းဆီးခဲ့ကြောင်း ဒါပေမဲ့ဒီလိုလောက်တာဟာလုံလောက်မှုမရှိဘူးလို့အိန္ဒိယနိုင်ငံရဲ့ပြည်ပရေးရာဝန်ကြီးဌာနရဲ့ပြောခွင့်ရရာဗစ်ကူမာကဒီနေ့မှပြောပါတယ်။ကုလသမဂ္ဂကမကြသေးခင်ကထုတ်ပြန်လိုက်တဲ့ချိန်ညာချက်မှာလည်းအကြမ်းဖက်ဝါဒကိုကျူးလွန်သူပူပေါင်းကြံစည်သူငွေကြေးအကူအညီပေးသူတွေကိုတရားဥပဒေအရအေးအေးယူဆောင်ရွက်ဖို့ပြောကြားထားကြောင်းသူကပြောပါတယ်။ပါကစ္စတန်ဘက်ကတော့ဂျာယီအီမိုဟာမက်အဖွဲ့ခေါင်းဆောင်မဆွတ်အဇာနဲ့ညီကိုတော်ဆက်သူအပါအဝင်လူ44ယောက်ကိုဖမ်းဆီးခဲ့တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။
မလေးရှားနိုင်ငံမှာအစ္စလမ်ဘာသာနဲ့တမန်တော်မိုဟာမက်ကိုစော်ကားတာမျိုးလူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့အမျိုးသားတူကိုထောင်ထဲ၁၀နှစ်ကျော်ချလိုက်ပြီးတော့နောက်ထပ်၃ဦးလည်းပြစ်ဒဏ်အတည်တည်ချမှတ်မှာဖြစ်ပါတယ်။ဒီမှုကတရားခံကဒီဆက်သွယ်ရေးကွန်ရက်ကိုအလွဲသုံးစားလုပ်မှုနဲ့ပြည့်ရှိကြောင်းဝန်ခံခဲ့တယ်လို့ရဲချုပ်ကပြောပါတယ်။ဒီလိုပြစ်ဒဏ်ကအများဆုံးထောင်ထဲ၁နှစ်ဒါမှမဟုတ်ဒဏ်ကြေးဒေါ်လာ၁,၀၀၀ကျော်ပေးဆောင်ရမှာဖြစ်ပြီးတော့ဒါမဲ့လည်းအခုကိစ္စမှာတော့တရားခံကိုအမှုတွေအားလုံးပေါင်းပြီးပြစ်ဒဏ်စုစုပေါင်းချမှတ်တာလို့ပြောပါရရှင်
။အသက်116နှစ်အရွယ်ဂျပန်နိုင်ငံကခိမ့်ထန်တာကဆိုတဲ့အမျိုးသမီးဟာကဘာပေါ်ကကဘာမှာအသက်ရှိထင်ရှားနေထိုင်ကြတဲ့သူတွေထဲမှာအသက်အကြီးဆုံးအမျိုးသမီးဖြစ်တဲ့ဂင်းနစ်ကမ္ဘာမှတ်တမ်းထဲကိုဝင်သွားပြီးဖြစ်ပါတယ်။သူကဂင်းနစ်ကမ္ဘာမှတ်တမ်းတာဝန်ရှိသူတွေကဒီကနေ့ဖူကူအိုကာမြို့ကသူနေထိုင်ရာဘိုးဘွားရေးသားမှာတွားရောက်ပြီးတော့ခန်းနားနဲ့ဂုဏ်ပြုခဲ့ကြပြီးတော့ဒီခန်းနားမှာလည်းဖူကူအိုကာမြို့တော်ဝန်ပါဝင်သူမိသားစုတွေလည်းအတူရှိနေကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမရေးတနာကျော်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တက် AA တို့အကြားမှာတိုက်ပွဲတွေကအပြင်းထန်ဆက်ပြီးတော့ဖြစ်နေတာမို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတာအခုဆိုရင်တော့စစ်ဘေးရှောင်ပြည်သူတသောင်းကျော်သွားပြီဖြစ်ပါတယ်အနီးအနားကျေးရွာတွေမှာယာယီဒုက္ခသည်စခန်းငယ်လေးတွေပိုတိုးလာတယ်လို့စခန်းပေါင်း20ကျော်ကစစ်ဘေးဒုက္ခသည်တွေအတွက်အဓိကစားနပ်ရိက္ခာနေထိုင်ရေးနဲ့အရေးပေါ်စောင့်ရှောက်မှုကျန်းမာရေးတွေအရေးပေါ်လိုအပ်နေပါတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေကစစ်ဘေးရှောင်ပြည်သူတွေရဲ့နောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝဒေသတွေဘက်မှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်ရစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်ပြီးတော့စီးရဲတင်မာနေတာပါအခုလိုမျိုးစီးရဲပြစ်ပခါတွေပြင်းထန်လာနေတဲ့အတွက်ဒေသခံရခိုင်မျိုးနယ်စုတိုင်းရင်းသားတွေအပါအဝင်ချင်းတိုင်းရင်းသားတွေနဲ့ဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးတော့အဲ့ဒီထဲကမှတချို့ကတော့လက်နက်ကိုင်တပ်နဲ့အဆက်အသွယ်ရှိတယ်ဆိုပြီးအာဏာပိုင်တွေဘက်ကဖမ်းဆီးထိန်းသိမ်းတာတွေရှိတဲ့အတွက်သူတို့ရဲ့ဘေးကင်းလုံခြုံရေးအတွက်ပါစိုးရိမ်နေကြရတဲ့အနေအထားဖြစ်ပါတယ်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနေတဲ့အတွက်ဒီကနေ့အထိပုံနှကျုံးမြို့နယ်တောဖြားချောင်းအဖျားပိုင်းစင်တီကျေးရွာကိုစင်တီဖြားကျေးရွာကနေဒုက္ခသည်တချို့ထွက်ပြေးတိမ်းရှောင်လာကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနယ်များအစည်းအရုံးကကိုစောစောထွန်းကပြောပြပါတယ်ဒေသခံရခိုင်လူငယ်တွေရဲ့စစ်တမ်းကောက်ယူချက်အရကတော့စစ်ဘေးရှောင်ယာယီစခန်းငယ်လေးတွေပိုတိုးလာပြီးတော့စခန်းပေါင်း20ကျော်မှာဒုက္ခသည်ပေါင်းက8,500အထိရှိလာနေပြီးမြို့နယ်၅ခုထဲတိုက်ပွဲတွေနဲ့မှပိတ်မိနေတဲ့မြို့နယ်၅ခုထဲမှာတော့စစ်ဘေးသင့်ပြည်သူပေါင်း3,200ကျော်ရှိတာမို့စုစုပေါင်းကစစ်ဘေးဒုက္ခသည်1,800အထိရှိသွားပြီဖြစ်တယ်လို့ကိုစောစောထွန်းကပြောပြပါတယ်
ဆက်တိုးလာတဲ့အနေအားကဘုံတော်မျိုးနေတောဖျားချောင်းမှာတောဖျားချောင်းမှာရှိနေတဲ့ဖင်တေဆိုတဲ့ရွာမှာဒုက္ခသည်သခင်အစ်တူပူရလာတာပါဟုတ်ကဲ့အခုဆိုရင်ကျွန်တော်တို့ဒီသခင်ကအဲ့ဒီမှာတခုတိုးနေပေါ့နော်ဒီမှာဒုတိယတခုကပါရှိဖြစ်နေဆိုလို့ရှိရင်တချို့ကဒီသခင်ကိုမရောက်ပေးနဲ့ဒီတိုက်ပွဲတွေကြမှာပြင်မိနေတာတော့နောက်ပြီးတော့မှဒီတိုက်ပွဲကြောင့်ဒီတစ်ခါရောက်နေကြတဲ့ရော်တွေပေါ့နော်အဲ့လိုမျိုးနေရာတွေမှာလည်းရှိနေကြတယ်ဆိုတော့အဲ့ဒီအရေအတွက်က3,500နဲ့30လောက်ရှိတယ
်ဟုတ်ကဲ့ရှင်
နော်နောက်ဆုံးအထိပဲဒီမှာရေအဲ့တော့အကုန်လုံးဒီသခင်မသခင်မရှိတဲ့ခဏမစီရေနောက်ပြီးတော့မှဒီသခင်မမဟုတ်ပြင်းတဲ့ရော်တွေမှာပဲတစ်ခါရောက်နေကြတဲ့လူတွေက3,500နဲ့30ဆိုတော့အကုန်လုံးက1,050ရှိတော့ပါပြင်မှာ
ယာယီအဖြစ်လောက်လေးတွေပဲတိစောက်ထားတဲ့ရွက်ဖြစ်တဲလေးတွေမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေထဲမှာတော့တက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲကလေးငယ်တွေနဲ့နာမကျန်းဖြစ်နေတဲ့လူနာတွေပါပါဝင်တာကြောင့်မိုးတိထန်စွာရွာသွန်းတာနေပူပြင်းတာစားတဲ့ရာသီဥတုဆိုးဝါးတဲ့ဒဏ်ကိုခံနေကြရပြီးစားနဲ့ရိတ်ခါနဲ့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေတဲ့ကိုစောစောထွန်းကဒုက္ခသည်တွေရဲ့အခြေအနေရှင်းပြပါတယ်
။ဟောလိုအပ်ချက်ကတော့အတိအကျတော့စားနဲ့ရိတ်ခါဖြစ်မယ်နောက်တစ်ခါလူတာကတော့မြောက်မျိုးနေကလွတ်ပြီးတော့ကျင်းနေမှုတွေမှာသခင်တွေကယာယီပြေးလေးနေနေတာဖြစ်တယ်သူတို့ကငါပြေးချက်ပြေးလေးတာလပဲမှုအခါတွေနဲ့နေရတာဆိုတဲ့ခါကျတော့ယာသူတို့ပူတဲ့ခါမှာပူရသူတို့ပူရဲ့ပူတယ်တခါဒီရပိုင်းကမှုရော်တယ်ဆိုတော့ပူလိုက်အေးလိုက်ဖြစ်တာပေါ့နော်အဲ့တော့တော်တော်များကဒီချောင်းဆိုးတယ်နာစီးတယ်ဖျားတယ်အဲ့ဒါပဲဒီလိုရောက်ကြတယ်လည်းဖြစ်နေကြတယ်ကြဲ့မိုက်သချက်မှုကလည်းပဲဘလို့အရှင်ရှိတယ်ဆိုတော့တချို့ဒီကျေဒီတော့ရေကုန်စစ်စစ်ကလည်းပဲက တကောလို့ဘုန်းကြီးတို့စကိလေးမှာကြတော့ဒီအချိန်ပိုင်းလေးလာပြီးတော့မှဒီကနေ့ယူတရားလောက်ကလာပြီးတော့ချိန်ပြေးနေရှိတယ
်ဒါပေမ
ဲ့တချို့အဖေးပိုင်းစကိနေမှာကြတော့ဟိုအစွားကလာပြီးကျမထနာတော့လောက်လာပြီးမှဒီကြည့်ရှုတာမရှိတော့ဘူးပေါ့နော်အဲ့လိုဖြစ်နေပါတယ်။နောက် INGO ဆိုလို့ချင်းလည်းပဲဒီ ICRC တခွေကနေပြီးတော့မှအာနောက်မျိုးပေါ့နဲ့ဒီမြေတချို့မှာသူတို့ကဒါဆောက်ပြေးတာတော့နောက်ပြီးတော့မှဒီ family 3 PC တွေမိသားစု3 PC တွေပေါ့လေအဲ့ဒါမျိုးတွေကိုလာပြီးတော့တချို့ဝေးတာရှိပါတယ
်။ဒီကနေ့အထိမှာတော့ပုံနှကျွန်းမျိုးနဲ့အထက်မြက်လဲကြေးရွာတဝိုက်မှာအစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတို့ကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အနီးအနားကြေးရွာကဒုက္ခသည်ပြည်သူတွေဟာဘေးကင်းရာကိုအသက်လူပြင်းနေကြရတယ်လို့ပြောပြပါတယ
်။ဒီနေ့ဆိုရင်3နေရာမှာဖြစ်တာပေါ့နော်3နေရာဖြစ်တယ်။အဲပထမတစ်နေရာကဒီနောက်ဦးမျိုးနဲ့လေးမျိုးရှောင်းဖြောင်းမှာရှိတယ်။ဒီစစာပေါက်ဆိုတဲ့စာပေါက်ဆိုတဲ့ရောပေါ့နော်အဲအဲ့ဒီမှာဖြစ်တယ်အဲနောက်ထပ်တစ်ခါနေပြီးတော့မှဒီဘုံကျော်မျိုးနဲ့စိတ်ရေကုန်ကလည်းဒီအထက်မြက်လေးအဲဒုက္ခဒီသခင်အဲ့ဒီအထက်မြက်လေးရောပေါ့နော်အဲ့ဒီကနမိုင်လောက်အပွေးအနောက်ဖက်ကနမိုင်လောက်အပေါ်မှာဖြစ်တယ်အဲနောက်ထပ်တစ်ခါနေပြီးတော့မှဒီဘူးတီတော်ကလည်းမေးမှာရှိတယ်ဒီရိုးရှောက်ဆိုတဲ့ရောပေါ့နော်အဲ့ဒီရောကနောက်ဖက်ဒီ sorry ရောရောအဲ့ဒီရောနောက်ဖက်မှာအာတစ်ခါထက်ဖြစ်တယ်ဆိုတော့တကွေးကတော့နေတိုင်းလိုဖြစ်နေတယ်။အဲတခွက်သေးတယ်နေသားကလည်းပဲပြန်ရှော့တော့အခြေအနေမရှိပဲနဲ့တူလာဖို့အခြေအနေပဲဖြစ်နေပါလေ
။အကြက်တဲစင်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းဒေသဖွံ့ဖြိုးရေးတွေအများဆုံးတိစောက်နိုင်မှုကတော့ငြိမ်းချမ်းရေးကိုအများဆုံးရဖို့ဆောင်ရွက်ဖို့လိုနေပြီလို့လည်းနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းဒီနယ်ကူညီကယ်ဆယ်ပေးနေသူတွေကတိုက်တွန်းပါတယ်လူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်ပြစ်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ထဲမှာတော့စစ်တပ်နဲ့နယ်မြေခံလူကြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ညာမွတ်စလင်သိမ်းနဲ့ချီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်နေရတဲ့အခြေအနေမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ရခိုင်ဒေသခံတချို့ကဘင်္ဂလားနယ်စပ်ဘက်အထိတိမ်းရှောင်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင
်တော်တော်ရှင်များရှင်မတ်လ၈ရက်နေ့ဟာပြည်ပဆိုင်ရာမြို့သမီးများနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှုလိင်ပိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအခြေအနေဘယ်လိုရှိနေပါသလဲ။အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုပြည်ပဆိုင်ရာမြို့သမီးများနေ့အထူးအစီအစဉ်ဖြစ် VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင်အခုထိတ်တန်းရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြောက်ကိုရီးယားရဲ့တာဝေးပစ်ဒုံးပြန်စခန်းမှာလုပ်ငန်းတက်တေပြန်ဆနေတဲ့သတင်းနဲ့ဂျိုရူတပ်ပုံတွေထွက်ပေါ်လာပြီးမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ဆက်ဆံရေးကခိုင်မာနေဆဲဖြစ်ကြောင်းပြောဆိုလိုက်တယ်လို့နျူကလ িয়ার နဲ့ဒုံးမြန်ဆန်သက်မှုတွေပြန်လုပ်မှာကိုစိုးရိမ်မှုအပေါ်မှာလည်းရှော့ပေါ်ပြောဆိုခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေဘက်ကတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကနေသမ္မတဒေါ်နယ်ထရန့်တဝက်တစ်ပြက်နဲ့လှည့်ပြန်လာတာမှန်တယ်လို့ပြောခဲ့ကြပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့ဆက်ဆံရေးနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောင်စင်ဒီစိန်သတင်းဆောင်မကိုကိုအောင်လွင်ဦးပြောပြပေးပါရှင်
။မြောက်ကိုရီးယားရဲ့ဆိုဟေဂျူရုစကန်မှာလုပ်ငန်းတွေပြန်ဆက်နေတဲ့သတင်းတွေဓာတ်ပုံတွေနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြမှုရှိမှရှိသမ္မတထရန့်ကိုသတင်းတောက်တွေကမေးခွန်းထုတ်ရမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့ဆက်ဆံရေးခိုင်မာနေဆဲဖြစ်တဲ့အကြောင်းတုံ့ပြန်လိုက်တာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆန်သက်မှုတွေပြန်ဆက်လိုက်မယ်လို့မျှော်လင့်မှထားတဲ့အကြောင်းလည်းသမ္မတထရန့်ကပြောသွားပါတယ
်။ I would be surprised in a negative way if he did anything that was not per our understanding
နှစ်ဖက်ချင်းနားလည်မှုရထားသလိုမဟုတ်ပဲအနုလက္ခဏာဆောင်တဲ့လုပ်ရမျိုးတွေလုပ်လာမယ်ဆိုရင်အားအသင့်စရာဖြစ်နေပြီမလဲစောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းသမ္မတထရန့်ပြောသွားတာပါသမ္မတဖြစ်တောင်ဝင်ယူဆင်ကဆက်လို့မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းနဲ့သူ့ရင်တောင်ဝင်ယူခဲ့တဲ့သမ္မတဘရက်ကိုဝါမလက်ထက်ကချင်းနေရနှစ်နိုင်ငံကြားစစ်တောင်ဖြစ်နိုင်တယ်လို့လည်းအပြစ်တင်ခဲ့ပါတယ်အခုချိန်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေမရှိတော့တာကိုလည်းထပ်မံပြောဆိုသွားတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဟနွိုင်းမြို့တော်ကထိပ်သီးဆွေးနွေးပွဲနောက်ပိုင်းမြောက်ကိုရီးယားနဲ့ဆက်ဆံရေးအခြေအနေတွေကိုဖြေကြားဖို့ညှင်းဆန်ထားပါတယ်သ ဒါပေမဲ့လည်းနောက်တစ်ချိန်ဆွေးနွေးပွဲတွေအပေါ်မှာတော့အကောင်းမြင်သဘောထားတဲ့အကြောင်းလေးနိုင်ငံရေးဌာနဒုတိယပြောင်းဝင်ရရောဘတ်ပါလာဒီနိုကပြောခဲ့တာ
ပါ But our message here publicly and privately for that matter is we're ready
ဒီကိစ္စနဲ့ပတ်သက်လို့အများပြည်သူရှေ့မှာရောတည်တံ့တွေးဆောင်ရမှာရောဆွေးနွေးဖို့အသင့်ရှိတဲ့အကြောင်းအမှားစကားပါထားပါတယ်အပြည်သဘောဆောင်ဆွေးနွေးညီနိုင်ရမှာမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုလည်းအသင့်ရှိနေသေးပါ
အနောက်မြို့ကထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့မြောက်ကိုရီးယားအရေးအမေရိကန်ထူးထံမှစတီဖင်ဘေဂန်အစီရင်ခံတင်ပြခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကတော့နှစ်ဖက်စလုံးကလူကျင်နာမရခဲ့တာကြောင့်ဆွေးနွေးပွဲပြတ်ခဲ့ရတာလို့ဆိုရပါတယ်။ဒီမိုကရက်တစ်ပါတီထက်လွှတ်တော်အမတ်ခရစ်မာဖီကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဖြတ်သိမ်းရေးအာမခံချက်ရဖို့လိုတယ်လို့ VOA ကိုပြောပါတယ်
။ The president wanted a immediate commitment to full denuclearization in exchange for a release of the sanctions.
ဝိဇိုရန်ကမ်းမှုတွေကိုဖယ်ရှားပေးဖို့အတွက်သမ္မတဘက်ကနျူကလ িয়ার လက်နက်တွေအပြည့်အဝဖယ်ရှားပေးဖို့လိုလားနေတာပါ။ဒီကိစ္စကနှစ်ရက်ကြာဆွေးနွေးပွဲမှာမဖြစ်ခဲ့ပါဘူး။ပြည်ပြည်စုံနဲ့သဘောတူညီချက်မရလို့သမ္မတကလက်ပြန်လာတာဟာအရေးကြီးပါတယ်
။ Republican ထက်လွှတ်တော်မှ Cory Gardner ကလည်းသမ္မတ Trump ဆွေးနွေးပွဲကနေလက်ပြန်ဖို့ဆုံးဖြတ်တာမှန်တယ်လို့ဆိုပါတယ်။
It's clear Congress's position there is to be no normalization without denuclearization.
Congress လွှတ်တော်ရဲ့ရည်တည်ချက်ကတော့ရှင်းပါတယ်။နျူကလ িয়ার လက်နက်တွေမဖယ်ရှားမချင်းဆက်ဆက်ရေးပုံမှန်ပြန်မထားဖို့ပါ။အမေရိကန်အနေနဲ့အပြင်းထန်ဆုံးဖိအားပေးထားတာတွေအားလုံးကိုဆွန့်လွတ်ရမယ့်သဘောတူညီချက်ကိုလက်မခံဘဲလက်ပြန်လာတာသမ္မတဘက်ကမှန်ပါတယ်
။မြောက်ကိုရီးယားကတော့မနေ့တုန်းကပဲဗီယက်နမ်နိုင်ငံကထိပ်သီးဆွေးနွေးပွဲအောင်မြင်မှုမရခဲ့တဲ့အကြောင်းနိုင်ငံပိုင်မီဒီယာတွေကနေပြောဆိုလိုက်တာပါ။ဒါပေမဲ့သဘောတူညီမှုတစုံတရာမရဘဲဆွေးနွေးပွဲအဆုံးသတ်သွားတဲ့အတွက်မြောက်ကိုရီးယားပြည်သူတွေကတော့အမေရိကန်ကိုပဲအပြစ်တင်ကြတယ်လို့လည်းဆိုပါတယ်။စင်ကာပူနိုင်ငံမှာပြီးခဲ့တဲ့နှစ်ဇွန်လတဲ့ပထမဆုံးအချိန်ထိပ်သီးတွေ့ဆုံရမှာတော့ကိုရီးယားကျွမ်းဆွေမှာနျူကလ িয়ার လက်နက်ကင်းစင်ရေးအတိအကျမဟုတ်ပေမဲ့လည်းနှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့ကြတာပါ။ဒီအတွက်လည်းဒုတိယတစ်ချိန်ဟနွိုင်းမြို့တော်မှာတွေ့ဆုံချိန်မှာတိုးတက်မှုတွေရဖို့အစိုးရမှမျှော်လင့်ထားကြပေမဲ့လည်းဆွေးနွေးပွဲရုတ်တရက်အဆုံးသတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လင်းဦးပြောပြပေးသွားတာပါရှင်ဆက်ပြီးတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရန့်မဲဆွယ်စည်းရုံးမှုစတင်လှုပ်ဆောင်နေတဲ့သတင်းလွှာကိုတင်ဆက်ပေးကြပါရယ်အမေရိကန်သမ္မတရွေးကောက်ပွဲကိုကျင်းပဖို့ကတော့လပေါင်း20လောက်လိုနေသေးပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့ဒီရွေးကောက်ပွဲမှာထပ်ပြီးတော့အနိုင်ရဖို့အရေးဆိုရှယ်လစ်စန့်ကျင်ရေးကြွေးကြော်သံတွေမဲဆွယ်စည်းရုံးမှုတွေကိုလှုပ်ဆောင်နေပါရယ်အဲ့ဒီလိုမျိုးဆိုရှယ်လစ်စန့်ကျင်ရေးကပြိုင်ပတ်ဒီမိုကရက်တီကိုဂျင်းတဲ့ချက်တဲ့ကိုရောက်စေပြီးတော့2020ရွေးကောက်ပွဲမှာသူ့ထပ်ပြီးတော့အနိုင်ရနိုင်မှုအတွက်အထောက်အကူဖြစ်စေလိမ့်မယ်လို့မျှော်လင့်နေပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့အင်ဖြူရောသတင်းတောက်ပက်စီဝီဒါကူဆာဝါရာသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်
။ဇေခစ်ကာလာဝါရဖန်ချီကာတွန်းနဲ့အသုံးပြုခြင်းကစပြီးတော့အခုဆိုရင်နှစ်ပေါင်း60ကျော်လာခဲ့ပြီဖြစ်ပေမဲ့အမေရိကန်နိုင်ငံရေးမှာတော့ဆိုရှယ်လစ်ဝါရဟာကြောက်စရာကောင်းဆုံးအရာတစ်ခုဖြစ်နေဆက်ပြီးတော့ရှုမြင်ကောင်းရှုမြင်နေကြဆဲဖြစ်ပါတယ်။Socialism wala ne patat pi lo tamara trump pyo da ga ro
socialism is about only one thing it's called power for the ruling
socialism wala su ra ga ro auk chut tu lu dan za go be ana a ne ne wala ba
yuka pwe jin ba bo la 20 lo de bi me le tamara trump ye tai pwe kho san ga ro socialism san jin yi ba aku la so bai ga jin ba ga de nit sin conservative nai ngan ye nyi la gan ma ro democrat de ha lu pauk ko tu u jin si ye akhwin ye de go အလုံးစုံအစိုးရကြီးစိုးရေးမူဝါဒနဲ့အစားထိုးခြင်းနေတယ်လို့သမ္မတ Trump ကဆွဆွလိုက်ပါတယ်။သူ့ရဲ့အဓိကပြတ်မှတ်ကတော့သူ့ကိုယ်သူဒီမိုကရက်တစ်ပါတီကဆိုရှယ်လစ်ဝါဒီတူးလို့ကြွေးကြော်ထားပြီးတော့ဒီမိုကရက်ပါတီတွင်းမှာလည်းပနာမရွေးကောက်ပွဲတွေမှာရေပန်းစားနေသူတူးဖြစ်တဲ့အထက်လွှတ်တော်မှ Bernie Sanders ဖြစ်ပါတယ
်။ An economy and a government which works for all of us not just the
ones who တရားခိုင်နှုန်းအတွက်ပဲမဟုတ်ပဲကျွန်တော်တို့အားလုံးအတွက်အလုပ်ဖြစ်တဲ့အလုပ်လုပ်တဲ့စီးပွားရေးတရားနဲ့အစိုးရတရားဖြစ်ဖို့လိုပါတယ
်ဘာနီဆန်ဒါစ်ကလူတိုင်းအတွက်ကျန်းမာရေးစောင့်ရှောက်မှုတွေဖေးဖို့တက္ကသိုလ်ပညာရေးအခမဲ့တင်ညာခွင့်ရဖို့နဲ့အ ਨੇ စုံလောက်ခလာသာနှစတိုးပေးရလို့မူဝါဒတွေကိုထောက်ခံအားပေးသူဖြစ်ပါတယ်ဒါပြင်ဘာနီဆန်ဒါစ်ဟာစီးပွားရေးရှင်သန်အားကောင်းဖို့နဲ့ကာဗွန်တန်းငွေထုတ်လွှတ်မှုလုံးဝကင်းစင်ရေးအတွက်ဒီမိုကရက်တစ်ဘက်ကလှုပ်ဖို့အဆိုပြုတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ Green New Deal အစီအစဉ်ကိုလည်းထောက်ခံတာဖြစ်ပါတယ်ဒီသကလုံးသုံးလုံးဟာ1930ခုနှစ်သမ္မတဟောင်းရူးဇဗယ်လက်ထက်တိုင်းပြည်စီးပွားရေးအကြီးအကျယ်ဆုပ်ယုပ်နေချိန်မှာသုံးလုံးခဲ့တဲ့ New Deal ဆိုတဲ့အသုံးအနှုန်းကိုပြန်သုံးပြီးတော့စီးပွားရေးဥမောလာဖို့ဆိုပြီးတော့အစိုးပြုထားတာဖြစ်ပါတယ်။ဒါမဲ့လည်း Trump ကိုမထောက်ခံသူတွေမဲမပေးသူတွေအတွက်တော့ Bernie Sanders ဟာအကောင်းဆုံးကိုယ်စားလှယ်လောင်းပါလား။ Whit Ayers ဟာ North Star လူထုစတန်ကောက်ယူမှုအဖွဲ့ကဖြစ်ပါတယ
်။ If the Democrats nominate some far left-wing candidate
who talks about social democracy in a socialist war အကြောင်းကိုပြောမယ်။လက်ဝဲဆွံ့ရောက်ဝါရီတရားကိုအဆိုပြုရွေးချယ်လိုက်မယ်ဆိုရင် Republican အနေနဲ့သမ္မတ Trump ပြန်ရွေးခံရဖို့အတွက်အကောင်းဆုံးရလဒ်ဖြစ်လာပါလိမ့်မယ်။
လူလူစစ်တမ်းတွေမှာတော့ socialist ဝါဒအပေါ်မှာ American တွေရဲ့အမြင်တွေပြောင်းလဲလာနေတယ်လို့ဖော်ပြနေပါတယ်အထူးသဖြင့်2000ပြည့်လွန်နှစ်တွေအတွင်းမွေးပြီးတော့2008စီးပွားပြက်ကက်ကာလအတွင်းကြီးပြင်းလာသူတွေကအခွင့်အလမ်းတွေတိတ်မပေးနိုင်တဲ့စီးပွားရေးအပေါ်မှာစိတ်ပြတ်နေကြတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ World Management က blogger Stephanie O'Connor ကတော့အခုလိုပြောပါတယ
် They're very wary of spending beyond their means they're wary of tools like
သူတို့ရတာထက်ပိုပြီးတုံးရတာမျိုးကိုသူတို့ကစိုးရိမ်ပါတယ်ပြီးတော့ credit card လိုမျိုးတွေကိုလည်းစိုးရိမ်ကြပါတယ
်ဒါမဲ့သမရပုံစံကြီးရတာကတော့ဒါကိုအရေးစွန့်လုပ်ချင်တဲ့ပုံရပါတယ် democrat တွေကို socialist တွေလို့ပုံဖော်လိုက်ခြင်းအပြင်သူရဲ့အမာခံအနေမျိုးတွေကိုပြန်ပြီးတော့အားဖြစ်လိုက်သလိုဖြစ်ပြီးတော့ spain နယ်ပွားတွေကိုလည်းမဲဆွယ်စီယုံပြီးသားဖြစ်သွားမယ်လို့အကဲခတ်တွေကထောက်ပြကြပါတယ် daniel ron ha csis mahavihu ha နဲ့နိုင်ငံတကာလေ့လာရေးဌာနကဖြစ်ပါတယ
် absolutely in a place like florida where there's a large number of venezuelans and cuban immigrants they understand exactly
အထူးသဖြင့် florida လို့နေရာမျိုးမှာက venezuela နဲ့ cuba နိုင်ငံကရွှေ့ပြောင်းခြေချလာသူတွေအများကြီးနေထိုင်ကြတာပါ social life ဝါဒဘာဆိုတာသူတို့နားလည်ပြီးသူတို့အရန်ကိုမုန်းတီးကြတာပ
ါ Donald Trump ကလည်းပြီးခဲ့တဲ့လကမိုင်အမီမှာမိန်ကွန်းပြောတော့ကဒီကိစ္စကိုပဲအလေးပေးပြီးတော့ပြောကြားသွားခဲ့ပါတယ
် Socialism promises a better future but it always returns to the dark
social life ဝါဒကအနာဂတ်လှပရမယ်လို့ဂရီပေးပေမဲ့အတိတ်ကာလကအဆိုးဝါးဆုံးအချိန်တွေကိုပဲအမြဲပြန်ရောက်သွားခဲ့တာဖြစ်ပါတယ်
သမထမဟာလာမယ့်2020ရွေးကောက်ပွဲမှာသူထပ်ပြီးအနိုင်ရဖို့အတွက်ဒါကိုပဲထပ်ပြီးတော့သတိပေးသွားဖို့ရှိနေပါတယ်ခင်ဗျာ
ကိုရနိုင်ပါရှင် VOA ကနေစနေညနေခင်းအစီအစဉ်တွေကိုညနေ9:00နာရီထိ Washington DC မြို့တော်ကနေလှိုင်းဒိုမီတာ16.25တို့ကနေထုတ်လင်းပေးနေတာဖြစ်ပါတယ်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလှိုင်းဒိုမီတာ16.25 32.51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှဆုနဲ့စနေညတဲ့လီလိုက်ဆွေးနွေးကနေတင်ဆက်ပေးဖို့ရှိပါတယ်ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးသန္နာကျော်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်နဲ့တရုတ်နိုင်ငံသားမှာတိတ်ကောင်းတဲ့ကုန်သွယ်ရေးသဘောတူညီမှုမရရင်တော့ဒီကုန်သွယ်ရေးသဘောတူညီမှုကိုသူလက်မှတ်ထိုးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပဲပြောကြားသွားခဲ့ပါရီ။အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးအခွန်စည်းကြဲမှုနဲ့ပတ်သက်ပြီးတော့မနစ်ခရဲကပြဿနာတက်နေတာပါ။နှစ်နိုင်ငံသမ္မတနှစ်ဦးကြားထိပ်သီးဆွေးနွေးပွဲတစ်ခုကိုတော့ဒီနှစ်ပိုင်းမှာဖလော်ရီဒါပြည်နယ်မှာကျင်းပဖို့ကိုအိမ်ပြုတော်စီစဉ်နေပါတယ်။အမေရိကန်ပြည်အောင်စုတရားသူကြီးကသမ္မတထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်လ်မန်နဖော့ကိုထောင်ဒဏ်48လချမှတ်လိုက်တဲ့ပြစ်ဒဏ်ဟာတိတ်ကိုသိငယ်လွန်တယ်လို့ဝေဖန်သူတွေကပြစ်တင်ရှုံချသွားပါတယ်။ဒီလိုပြစ်ဒဏ်ကိုရှော့ရှော့ပေါ့ပေါ့ချလိုက်တဲ့အတွက်အမေရိကန်ရဲ့ပြစ်မှုဆိုင်ရာတရားရေးစနစ်အတွင်းမှာလူမျိုးရေးနဲ့လူရန်းစားကွာဟမှုနဲ့ပတ်သက်လို့အခြေအတင်အငင်းပွားနေကြတာကိုတပ်ဖန်ပြန်ပြီးတော့ဖြစ်လာစေခဲ့ပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းကလူမျိုးရေးပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြတဲ့ရိုဟင်ဂျာတွေကိုကူညီဖို့ကမ္ဘာ့ဘဏ်ကဒေါ်လာ165တန်းပေးဖို့သဘောတူလိုက်ပါတယ်။သဘာဝကပ်ဘေးဆိုးတွေရဲ့ဒဏ်ကိုကင်တွယ်ဖြေရှင်းဖို့နဲ့လူမှုရေးရာပြန်လည်ထူထောင်ရေးတွေအခြေခံဝန်ဆောင်မှုလိုအပ်ချက်တွေမှာသုံးစွဲဖို့အတွက်ဖြစ်ပါတယ်။မလေးရှားနိုင်ငံမှာအစ္စလမ်ဘာသာနဲ့တမန်တော်မိုဟာမက်ကိုစော်ကားတာမျိုးလူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့အမျိုးသားတအုပ်ကို1010နှစ်ကျော်ချမှတ်လိုက်ပြီးတော့နောက်ထပ်3ဦးကိုလည်းပြစ်ဒဏ်အတိအကျချမှတ်ဖို့ရှိပါတယ်။ဒီလိုပြစ်မှုကအများဆုံးထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ဒဏ်ကြေးဒေါ်လာ1000ကျော်ပဲပေးဆောင်ရဖို့ရှိပေမဲ့လည်းအခုကိစ္စမှာတရားခင်ကအမှုတွေအလုံးပေါင်းပြီးတော့ချတာဖြစ်ပါတယ်ရှင်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမယ်ရေးတနာကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဒီညနေခင်းအစီအစဉ်ဒီမှာပဲဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကနေတစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံးကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.